မြန်မာနိုင်ငံရဲ့ဆုံးယုံနေတဲ့စီးပွားရေးပြဿနာကိုဖြေရှင်းနိုင်မယ့်အလားအလာနဲ့ပဲလို့စီးပွားရေးနဲ့နှိစပ်သူတွေကမြင်ကြပါတယ်စစ်တပ်အာဏာသိမ်းပြီးတော့ဒီစက်ရုံအလုပ်ရုံတွေရပ်ဆိုင်ပိတ်သိမ်းတာပိုများလာတယ်လို့အလုပ်လက်မဲ့တိုးပြီးတော့စီးပွားရေးပိုးပြီးတော့ဆွေးဝါးလာနေတဲ့အပေါ်အခုလိုသုံးသပ်ကြတာပါဒီအခြေအနေတွေနဲ့ပတ်သက်လို့ဆက်သွယ်မြင်ရထားတဲ့ကိုဝင်းမင်းကဆက်ပြောပြပါမယ
်ဟုတ်ကဲ့အခုလိုဒီစက်ရုံအလုပ်ရုံတွေပိတ်သိမ်းနေရတဲ့အနေအထားနဲ့ပတ်သက်ပြီးရွှေလင်းပန်းစက်မှုဇုံကနောက်ဆုံးအခြေအနေကိုအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
လက်ရှိမှာတော့ကျွန်တော်တို့ဒီစက်မှုဇုံပေါ့မနော်လုပ်ငန်းတွေအားလုံးကဟိုဒီကာလမှာအခက်အခဲတွေဟိုအများကြီးကြုံတွေ့နေကြရတယ်။အထူးဖြင့်ဒီဘန်နဲ့ဝေးကြီးအခက်အခဲဘန်ကိုယူထုတ်လို့မရဘူး။ဟိုကုန်ရမရရှိရတို့တော့အဲကဟိုအော်ဒါရရှိမှုအခက်အခဲပေါ့။ဒီလိုမျိုးအတောင်ရတွေလည်းပုံမှန်တော့ကိုဗစ်တတိယလှိုင်းရဲ့ပြင်းထန်မှုအခက်အခဲပေါ့။ကျေကျေလုံးလိုက်ရအောင်လို့ပေါ့နော်ဟိုလက်ရှိမှာတော့ပိတ်သိမ်းသွားတဲ့ဆက်ရုံက15ရုံနဲ့20ကျော်လောက်အပြီးပိတ်သိမ်းတော့တာရှိပါတယ်။နောက်ယာယီပိတ်သိမ်းနေတဲ့ကတော့ရုံ30လောက်ရှိပါတယ်။စုပေါင်းပေါင်းလိုက်တော့ရုံ50ဒီပါလောက်ရှိတယ်ပေါ့နော်။အော်ရုံ50ဒီပါလောက်မှာဝန်ထမ်းဥယျာဉ်စုစုပေါင်းလုံးသမားလုံးသမားနဲ့ဝန်ထမ်းစုပေါင်းဥယျာဉ်1000ကျော်လောက်ပေါ့နော်။ပါမင်းနဲ့ဟိုဟိုနဲ့ဥယျာဉ်နဲ့လုံးသမား1000ကျော်လောက်တော့လက်ရှိစင်းရော့သွားတာကျွန်တော်တွေ့ရတယ်
။ဒါအပြင်ကြာသေးရင်ကပိတ်လိုက်ရတဲ့မြန်မာယူနစ်အထည်ချုပ်စက်ရုံကအလို့သမားခေါင်းဆောင်တူကလည်
းစက်ရုံပေးရတာတော့သူတို့ကတော့ဒီ order တွေမရတော့လို့ပေါ့နော်ပြောမစင်တော့ယာယီပိတ်သွားတာပေါ့အဲ့လိုမျိုးဒီငငယ်ကြီးတွေယောဂဈေးတွေပြီးွားလို့အချိန်ကြီးကောင်းတယ်ဆိုလို့ရှိရင်တော့ပြီးတော့ဒီ order တွေလည်းပြန်ရတော့ရမယ်ဆိုလို့ရှိရင်တော့ချက်ချင်းပြီးတာနဲ့အပုံပြန်ဖွင့်မယ်ဆိုပြီးတော့သူတို့ကတော့အဲ့လိုမျိုးတွေတော့ပြောသွားတယ်ဒါပေမဲ့ပြန်ဖွင့်တယ်ဆိုလို့ရှိရင်တော့ဒီလူတွေပြန်ခေါ်မခေါ်တော့ဒါသူတို့ပုံမှန်ပဲမူတည်တာပေါ့နော်အာလုံးလက်မဲ့တွေကျွန်တော်တို့အများကြီးဒုက္ခရောက်သွားတာစက်ရုံစားပြီးတော့လက်ပတ်တာ900ကျော်လောက်ရှိရပေါ့နော်။900ကျော်ရှိပြီးတော့ဒီယောဂအကြောင်း order တွေမရတာနဲ့ short တာ short တာနဲ့အခုနောက်ဆုံးပရမတ်နှစ်တုပ် short ပြီးွားမှနောက်ဆုံးပိတ်လိုက်တဲ့အချိန်မှာကျမတို့385ယောက်ပဲကျန်တော့အခုကျမတို့အနားမှာပဲလောလောဆယ်လက်တလောကျမတို့နား၄ယောက်အောင်ပြီးွားစကြိုင်နဲ့အဲ့လိုမျိုးတိုင်းသားမှာအခုတိုင်းသားရာစမှုဆုံးဒုံကျတိုင်းဆုံး၅ထိဆိုအနည်းဆုံးဂျုံပေါင်း50လောက်ကိုရှိ
လက်ရှိစီးပွားရေးအခြေအနေဆွေးရုံလာတဲ့အပေါ်ဒီဘဝရည်လာသုံးသက်သူဦးမွေးခင်ကအခုလိုသုံးသက်ပြပါတယ
်အခုတော့ဗျာဟိုအားလုံးပြည့်တဲ့အချိန်ဒီယောဂကိုပြယောဂပြီးတဲ့ရောကျွန်တော်တို့နိုင်ငံကြီးပြောင်းရေးအကြောင်းရောဟိုဆုတ်ယုတ်သွားတာပေါ့နော်ဟိုတန်ကြီးကြီးကြီးကအနှုတ်ပြသွားပြီးရောအနှုတ်ဆက်ရှိရတဲ့လူ20ရာလုံးလုံးတော့ကြီးကြသွားမယ်ဆိုတော့ဒါစီးပွားရေးတော်တော်ဆုတ်ယုတ်သွားတယ်ပြောရမယ်လက်တွေ့မှာလည်းကျွန်တော်တို့ပြင်းပြင်းထန်ထန်လေးဆွေးကုန်နေလုပ်ငန်းလေးနေကုန်နေအောက်ခြေကြီးစီးပွားရေးလုပ်ငန်းလေးမလဲပတ်တာရှိတယ်။ဆိုတော့ဟိုစီးပွားရေးတော့ကျသွားပြီးတော့ဟိုရှင်းလာလာကောင်းမှုကိုညွန်နေကြမရှိသလောက်အခြေအနေမျိုးတော့ဖြစ်သွားတာပေါ့နော
်။ဒါအပြင်တခြားကြုံရတဲ့စီးပွားရေးပြဿနာအခြေအသေးတွေကိုလည်းစီးပွားရေးလုပ်ငန်းရှင်က
အဓိကတော့ကျွန်တော်တို့ကအစ်ကိုကလည်းအတင်းလောက်အများကြီးမပို့နိုင်ဘူးအစ်ကိုကြောင့်လည်းကျွန်တော်တို့ကမကြောက်ဘူးပေါ့နော်အစ်ကိုကလည်းလောက်တော့ကျွန်တော်တွေးနေရတဲ့အခါမှာမိစဉ်လူရဲ့အရင်းဆိုရင်ဒေါ်လာကြီးထောက်ပေါ့လို့စီးပွားရေးဖြစ်သွားအမေရိကန်တောင်း1000ရာဆိုဒီ1000ကျော်ကျော်တယ်ဆိုတော့ဒေါ်လာကြီးကဒီ1000ရာဖြစ်သွားတဲ့အခါမှာဒီနေ့လက်ရည်ဈေးရေးတင်ချိရတော့ဘယ်ဒီနေ့နေ့မှလည်း1000ရာကျော်တဲ့ဈေးရေးဒီ1000ကျော်လက်ရည်ဈေးရောင်းနေကြတော့စီးပွားပေါ့နော်တင်းတမီတာကိုဆိုရတာကြောဒီစီစီတက်တယ်ဆောင်းလုံးဆက်စီစားရည်တက်တယ်စားစီစားရည်စီစီတက်တယ်နောက်ပြီးတော့ဒီဟိုကျွန်တော်တို့ဆက်သုံးစီစီတက်တယ်ဒီအင်ဂျင်နီယာမရှင်နရီနောက်ပြီးတော့လူသုံးကုန်ဆေးဝါးပေါ့အခုဒီအားဒီစီတက်တဲ့အခါမှာသူရဲ့အလုပ်ကံရလည်းအခွင့်အရေးလည်းအမီလိုမပေါ်များဘူးမပေါ်များတဲ့အခါမှာကျွန်တော်တို့ကဘာဖြစ်လဲဆိုရင်နှစ်ခုပေါ့ဝင်ဝေတိုးမလာဘူးဒါပေမဲ့ expense ကြီးကြီးတက်လာတယ်အဲ့ဒီခုကမကြီးများမှုကြပါအများကြီးခက်ခဲကြုံရတယ်ပေါ့နော်အဲ့ဒီဘက်ချိုးဆိုနေဟိုဆက်ဒီအချိန်မှာဟိုချုပ်ဒီစီးပွားရေးလို့ဆိုတော့ဘာမှမရောမနေကောက်တူထိုင်နေတဲ့နေထားပါရှိတယ်။ဒါကြောင့်လို့ရောင်းမိပြန်ဝယ်လို့မရအောင်ရောင်းမိပြန်ဝယ်လို့မရအောင်ဆိုတော့ဒီအချိန်ဝင်စီဟိုမတည်ငြိမ်မှုကလည်းစီးပွားရေးအတွက်ကိုကျွန်တော်သိခေါ်မှုအများကြီးဖြစ်စရာပေါ့နော်
။အခုလိုစီးပွားရေးဆွေးရုပ်ချဆက်လာမှုကိုဖြည့်ရှင်းနိုင်ဖို့ဘယ်လိုအကြံပြုချင်ပါလဲလို့မိရမဦးမင်းခင်က
အရင်လုံးကစဉ်းစားဖို့ဒီပြည့်တဲ့ဆယ်နှစ်မတိုင်ခင်ကစဉ်းစားဖို့အဲ့မတိုင်ခင်ကစီမံခန့်ခွဲဖို့ဒီကိုကျွန်တော်တို့ကိုပြန်သွားမယ်ပုံစံပြန်မြင်ရတယ်နော်အဲ့ဒါဒီကူကဆက်တွေ့ရင်ကျွန်တော်တို့အနေနဲ့ကလုံလောက်တဲ့အကြောင်းလေးတစ်ခုအချိန်တစ်ခုထပ်ပြီးဖြစ်မလာရင်းနေတော့အကောင့်ဘက်ကိုသွားဆိုင်နေလားအလားအလာအချိန်မရဘူ
းတကယ်တော့ကမ္ဘာဘဏ်ကလည်းမြန်မာစီးပွားရေးဟာဆက်ရနာသိမ့်ပြီးဆက်ရှိကြတဲ့နှုန်းကျဆင်းသွားတယ်လို့သုံးသပ်ထားပါတယ်ခင်ဗျ